မြန်မာအလှမဲ့ဘဝကနေကြော်ကြားတဲ့ကရင်အမျိုးသမီးတပုံခေါင်းဆောင်ဖြစ်လာသူနော်လူအီဇာဘင်ဆင်ခရစ်ရဲ့အကြောင်းရေးသားထားတဲ့ Miss Burma ဝတ္ထုစာအုပ်မိတ်ဆက်ပွဲကို Washington DC မြို့တော်မှာအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်။1956ခုနှစ်အသက်15နှစ်အရွယ်မှာမေဘမာဆုရခဲ့တဲ့နော်လူအီဇာဘင်ဆင်ရဲ့အကြောင်းသမီးဖြစ်သူရှာမိန်ခရစ်ကရေးသားထားတာဖြစ်ပါတယ်။ကိုလိုနီခေတ်အတွင်းကရင်တိုင်းသူတယောက်နဲ့ဗြိတိသျှလူမျိုးတယောက်တို့ရဲ့အိမ်တော်ရေးလွတ်လပ်ရေးကြိုးပမ်းမှုနဲ့တိုင်းသားပြည်နယ်တွေပေါ်ပေါက်လာရတဲ့အကြောင်းတွေကိုနိုင်ငံရေးနောက်ခံထားပြီးဘဝပုံရိပ်လွှာအဖြစ်ပုံဖော်ရေးသားထားတဲ့စာအုပ်ဖြစ်ပါတယ်။ Miss Burma စာအုပ်နဲ့ပတ်သက်လို့စာရေးဆရာမရှမင်းခရစ်ဘာရီထူးထူးခြားခြားပြောသလဲဆိုတာကိုဒီဝတ္ထုစာအုပ်မိတ်ဆက်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့မန့်အင်ဂျင်နိုင်ကိုဆက်သွယ်မေးမြန်းကြည့်မှာဖြစ်ပါတယ်။အဲ့တော့မန့်အင်ကြီးဒီစာရေးဆရာမရှမင်းခရစ်ကသူမိခင်အကြောင်းရေးတဲ့ဒီ Miss Burma ဆိုတဲ့စာအုပ်ကိုသူကဘလို့ရွယ်ချက်တွေဘလို့စိတ်ကူးတွေနဲ့ရေးခဲ့တာလို့ပြောတယ်ခင်ဗျ။
အဓိကတော့သူ့အမေဖြစ်တဲ့ Nor Louisa Vincent ရဲ့ဖြတ်သန်းမှုဟာတကယ့်ကိုထူးခြားတဲ့เนาะအမျိုးသမီးတယောက်ရဲ့ဘဝဖြတ်သန်းမှုလို့သူကပြောပါတယ်။ဘာဖြစ်လို့လဲဆိုတော့သူ့အမေကဆယ်ကျော်သက်ဘဝမှာပေါ့เนาะသူမြန်မာနိုင်ငံမှာဒီမြန်မာအလှမဲ့ဖြစ်ပထမဆုံးဝင်ရောက်ရှင်ပြိုင်တဲ့အခါမှာလည်းဒီရင်ဆိုင်ခဲ့ရတဲ့ဝိပ္ပမှုတွေလည်းရှိခဲ့တယ်အခက်ခဲတွေလည်းရှိခဲ့ဒါတွေကိုသူရအောင်ကြော်ဖြတ်ပြီးတော့အလှမဲ့ပွဲရခဲ့တယ်ပေါ့နော်သူ့ရဲ့စိတ်သက်ပေါ့နော်ခိုင်မာမှုအဲဖြတ်တန်းခဲ့ရတဲ့အတွေ့အကြုံအဲဒီကမှတစင်နော်သူ့အမေဟာဒီကီလူမျိုးတွေအတွက်ကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြဌာန်းခွင့်ပေါ့နော်တိုင်းသောအခွင့်အရေးနဲ့ပတ်သက်ပြီးတော့သူ့အမေဟာတကယ်ကရင်တပုံပေါ့နော်အဲခေါင်းဆောင်တဦးနော်လူအများကြီးရဲ့ခေါင်းဆောင်တဦးဘဝကိုရောက်ခဲ့ရတယ်အဲ့ဒီလိုရောက်ခဲ့တဲ့အချိန်မှာလဲသူ့အမေရဲ့ဖြတ်တမ်းမှုကြီးဟာအလုံးကိုပဲခက်ခဲခဲ့တယ်စံတန်းခဲ့တယ်ပေါ့နော်ဒီအဲ့တော့သူ့အမေဟာစိတ်သက်ခိုင်ခိုင်မာမာနဲ့ပေါ့နော်ဘဝကိုအရှုံးမပေးဘဲနဲ့ဒီတော်ရဲမှာပေါ့နော်ကရင်တပုံကောင်းဆောင်ရဲ့အမျိုးသမီးဖြစ်နေခဲ့ရတဲ့အဲ့ရမှာတစ်ဆင့်ဒီနော်ဒီအမေရိကန်နိုင်ငံကိုရောက်ရှိလာတယ်အဲ့မှာနောက်သူ့အဖေဖြစ်သူနဲ့လက်ထပ်ပြီးတော့ပေါ့နော်သူတို့မွေးဖွားခဲ့တယ်ပေါ့လေအဲ့တော့သူ့မိရဲ့ဒီစိတ်သက်ခိုင်မာမှုပေါ့နော်သူ့မိရဲ့ထူးခြားတဲ့ဒီဇယိုက်လက္ခဏာတွေဟာသူ့အတွက်တကယ်ကိုဟိုသိယူစရာဖြစ်တယ်ပေါ့နော်သူအဲ့အတွက်ကြောင့်သူ့မိရဲ့ဖြတ်သန်းမှုဟာလည်းအလွန်စိတ်ဝင်စားစရာကောင်းတဲ့အတွက်သူဝိတ္ထုတပုတ်အနေနဲ့ပေါ့နော်သမိုင်းချက်လက်တွေပေါ်မှာမူတည်ပြီးတော့သူရေးခဲ့တာဖြစ်ပါတယ်ရှင
်အဲ့တော့ဒီဆိုင်းဆမ်မရှမင်းကမြန်မာပြည်နဲ့ပတ်သက်ပြီးတော့သူကဘယ်လောက်ထိဟလာထိတွေ့အထက်သေးဝင်ရှိလဲခင်ဗျ
ဟုတ်ကဲ့အဲ့ဒီမေးခွန်းကိုလေကျွန်မသူ့ကိုမေးပါတယ်အဲ့တော့ तू ကတော့ပုံမလင်းလင်းပြန်ဖြေပါတယ်ပေါ့နော် तू ကတကယ်တမ်း तू အမေရိကန်မှာကြီးတဲ့ဒီကရင်သူရေးတဝက်ပါတယ်သူဆိုပေမဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ကသူထဲထဲဝင်ဝင်မလုပ်ဖြစ်ဘူးသူမသိဘူးပေါ့လေဒါပေမဲ့ဒီအမေရိကန်နိုင်ငံမှာရှိနေတဲ့ကရင်ဒုက္ခသည်တွေနောက်ဒီကရင်ဒီလူမျိုးရေးရာကိစ္စတချို့တက်နိုင်တယ်လို့ပေါ့နော်သူနေထိုင်တဲ့ကယ်လီဖိုးနီးယားပြည်နယ်တဝိုက်မှာတော့သူကကူညီပံ့ပိုးဆောင်ရွက်ပေးနေပါတယ
်နောက်ပြီးတော့ဒီ Miss Burma စာအုပ်ရေးတဲ့ဒီ Size Summer Champagne Creek ကဒါသူ့ရဲ့ပထမအဆုံးစာအုပ်လားပြီးတော့ तू อ่ะဒီစာရေးဆရာအလုပ်ပြင်အခြားဘယ်လိုအလုပ်တွေလုပ်တယ်လို့သိရသေးတယ
်ဟုတ်ကဲ့ဒါကတော့ဒုတိယမြောက်ထုတ်ဝေတဲ့စာအုပ်ဖြစ်ပါတယ်သူ့ရဲ့ပထမဆုံးဝတ္ထုကတော့ The Good Man လို့ခေါ်ပါတယ်အဲ့ဒီစာအုပ်ကလည်း National Bestseller ဒီ American နိုင်ငံမှာအယောင်ရဆုံးစာအုပ်တော့ဖြစ်ခဲ့ပြီးတော့ဘာသာပကား6မျိုးကနေပြီးတော့ဒီစာအုပ်ကိုလည်းဘာသာပြန်ဆိုပြီးတော့ထုတ်ဝေခဲ့ပါတယ်ရှင်အဲ့တော့သူကလက်ရှိ University of California Riverside ပေါ့လေအဲ့ဒီမှာသူကစာသင်ကြားပို့ချပေးနေပါတယ်အရင်ကတော့သူကဒီရုပ်ရှင်တရုပ်ဆောင်ပေါ့နော်ရုပ်ရှင်နေနောက်ပြီးတော့ TV ဇာတ်လမ်းတွဲတွေမှာလည်းပါဝင်တရုပ်ဆောင်ခဲ့ပါတယ်ရှင်
အဲ့တော့ဒီနေ့ပွဲမှာဒီစာအုပ်နဲ့ပတ်သက်ပြီးတော့ပေါ့လူစိတ်ဝင်စားမှုဘယ်လောက်ရှိတာတွေ့ရပါလဲ
ဟုတ်ကဲ့ဒီပွဲကိုလာတဲ့လူတွေကတော့တကယ်မြမအရေးပေါ့နော်ကိုထဲထဲဝင်စိတ်ဝင်စားနေတဲ့လူတွေပါအလုံးပေါင်း50လောက်တော့ရှိပါတယ်ရှင်ဆိုတော့သူတို့ကတကယ်ကိုမြမနိုင်ငံနဲ့ပတ်သက်ပြီးတော့စိတ်ဝင်စားပြီးတော့မြမနိုင်ငံအရေးကိုလှုပ်ဆောင်နေတဲ့သူတွေလည်းတက်ရောက်ကြတယ်နောက်ပြီးတော့ဒီတချို့ဒီတန်တမန်အတိုင်းဝိုင်းရလူတွေလည်းလာကြပါတယ်ရှင်